ဘူချောင်ဆိုင်ရဲ့ဇာတိဖြစ်တဲ့နတ်မောက်မြို့မှာတိတိကုဆရာတော်ကြီးအရှင်ညာနေထရာကမကထာပြုလုပ်ပြီးတော့ကွန်ပျူတာကျောင်းဆောင်တဲ့ဖွံ့ဖွဲကိုဒီကနေ့မှာပြုလုပ်ခဲ့ပါတယ်။ဒီပွဲကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကရာဒေါအောင်ဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီကျောင်းဆောင်တဲ့ဖွံ့ဖွဲကိုသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတဲ့နဲ့မြို့မီမျိုးပါတွေလည်းတက်ရောက်ကြပါတယ်။ကွန်ပျူတာကျောင်းဆောင်အတွက်ဘယ်ဂျီယံနိုင်ငံ France Van Antwerpen Foundation ကလည်းငွေကြေးကျပ်သိန်းပေါင်း 1,600 မတီတူဒန်းလားလို့သိရပါတယ်။ကွန်ပျူတာကျောင်းဆောင်ဖွံ့ဖွဲပြီးမှဒီကျောင်းကကွန်ပျူတာတွေကိုအသုံးပြုကြတဲ့ကျောင်းသားအကျောင်းသူတွေကိုဒေါအောင်ဆန်းစုကြည်ကတွေ့ဆုံအားပေးခဲ့ပါတယ်။အဲဒီနောက်မှာဒေါအောင်ဆန်းစုကြည်ကဖွံ့ဖွဲကိုတက်ရောက်လာတဲ့နတ်မောက်ဒေသခံပြည်သူတွေကိုမိန့်ခွန်းဟောပြောခဲ့ပါတယ်
။နိုင်ငံရေးလုပ်တယ်ဆိုတာအုံနောက်ကိုလည်းသုံးရတယ်။စင်ကျင်တုံတရားလည်းရှိရတယ်။ဒါပြီးတော့လည်းကျမတို့ဟာအားလုံးနဲ့လက်တွဲပြီးတော့လုံနိုင်တဲ့အခြေအနေကိုလည်းဥတည်ရမယ်။ကျမတို့ကြားထဲမှာစီလုံးညီညွတ်မှုရှိမှတို့တက်နိုင်မှာပါစီလုံးညီညွတ်မှုမရှိဘဲနဲ့ကျမတို့တို့တက်နိုင်မှာမဟုတ်ပါဘူးဒါတော့ဒီနမောက်မြို့လေးကနေဒီနမောက်မြို့သူမြို့သားတွေကနေစပြီးတော့ကျမတို့ရဲ့နိုင်ငံအတွက်စံပြပြည်သူပြည်သားတွေဖြစ်အောင်လို့နေပေးစေချင်ပါတယ်နမောက်မြို့ဆိုတာဟာလူတော်လူကောင်းတွေကိုမွေးထုတ်ပေးလိုက်တဲ့ဘူမိနဲ့တမဲလို့အများကပြောတာကိုကျမကြားချင်ပါတယ်ဒါကြောင့်မလို့စူးစမ်းကြပါလူငယ်တွေလည်းကျောင်းသူကျောင်းသားတွေလည်းစူးစမ်းကြပါလူကြီးတွေကလည်းလူငယ်တွေကိုမှမှန်ကန်ကန်သင်ပေးပါပိုက်ဆံရှာဖို့ပဲမသင်ပေးပါနဲ့အခုခေတ်မှာဆိုလို့ရှိရင်မိဘတွေကတော်တော်ကိုပိုက်ဆံရှာစီခြင်းနဲ့သားသမီးတွေဒါကိုကျမအပြစ်မဆိုပါဘူးဒီပိုက်ဆံမရှိဘူးဆင်းရဲမွဲဆင်းရဲနှုံးပါနေတဲ့အခါကြလို့ရှိရင်မိသားစုများဒုက္ခရောက်တယ်ဆိုတော့ကျမနားလဲပါတယ်ဒါပေမဲ့ပိုက်ဆံဟာပိုက်ဆံအတွက်မဟုတ်ဘူးဓာတ်တွေပို့ပြီးတော့မြင့်တဲ့အကျိုးတစ်ခုဖြစ်တယ်ဆိုတဲ့စိတ်ဓာတ်ကိုထားစီခြင်းပါ